ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေပါဝင်တဲ့ကော့ပရာစစ်ကြောင်းဟာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးမနေ့ကတော့စစ်ကောင်စီဘက်ကနေလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တာပါ။ဥက္ကဋ္ဌစခန်းနဲ့နီးတဲ့နေရာမှာတော့ကော်တူးလေတပ်မတော်ရဲ့ဗီနွန်စစ်ကြောင်းနဲ့စစ်ကောင်စီတပ်တွေဟာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။ဒီအတွက်အဲ့ဒီနေရာမှာလုံခြုံမှုမရှိတော့တာကြောင့်စစ်ဘေးရှောင်ဒုက္ခသည်300ကျော်ဟာထိုင်းဘက်ခြမ်းကိုထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါဗျ
။ဒီနေ့ကမော်လီချိုင်းကိုစစ်ရှောင်300ကျော်ရောက်လာတယ်။ဆိုတော့အခုတို့တွေကအကူအညီတောင်းလာတယ်ပေါ့နော်ကျွန်တော်တို့အရေးပေါ်တို့စားရတဲ့ရိခာလိုအပ်နေတယ်လို့တို့ပြောလာပါတယ်။ဆိုတော့စစ်ရှောင်တွေကတော့ဟိုပထမနေ့တွေကတော့ပြည်တွင်းထဲမှာဆစ်ဆောင်နေရတယ်ပေါ့နော်အဲဆိုကြီးနိုင်ပြီးမိတစ်ပါးကနေပြီးတော့မိဆက်ရမှာပြည်တာဒီနေ့တော့ထိုင်းတက်ကောင်ကူးလာတယ်ဟုတ်ကဲ့မနေ့ကတော့ဆိုကြီးနိုင်ဆိုကြီးနိုင်ကနေပြီးတော့အဲ့ဒီနားမှာရှိတဲ့ဝါမီထစာတင်ကြောင်းကိုသူတို့ဟိုကပြေးကြတယ်ပေါ့နော်အဲ့ဒီစပြေးတော့တော့သူတို့မှအဲ့နေရာနီးပါးတစ်ပါးရှိတယ်ဒီနေ့ကတော့ထိုင်းတက်ကောင်ကိုကူးလာတယ်မော်လီချားကိုအရ300ကျော်တယ်
တိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့လက်နက်ကြီးကြီးစံတွေလည်းကြောက်ရောက်ပေါက်ကွဲနေတာကြောင့်တောင်ရင်းမြေတစ်လျှောက်ကစစ်ဘေးရှောင်တွေဟာနေရာအတိတကျမနေနိုင်ပဲမကြာခဏရွှေ့ပြောင်းနေရတယ်လို့လည်းပြောပြပါတယ်
။တိုက်ပွဲတွေကတော့ဟိုလေဟိုဟိုကဖြစ်နေတယ်မနေ့ကဆိုတောက်လျှောက်ဟိုဖြစ်တယ်နောက်ပြီးတော့ဟိုသူတို့ခွေးကုန်းလုံးခေါ်တဲ့နေရာနေပြီးတော့ဒီတောက်ဆက်ခွေးကြီးပေါ့နော်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပြည့်တဲ့ခါကျတော့သူကနေရာတစ်လျှောက်မှာအကုန်လုံးကတိုက်ပွဲဖြစ်နေတော့ဒီအရင်ရွှေ့ပြည်သားဒုက္ခတွေရာလဲလက်နက်ကြီးကြည့်လို့ရကိုသူကအနေနဲ့ဟိုကြည့်ပြီးတော့ရွှေ့နေရတဲ့ပုံစံမှရှိတယ်။ဟုတ်ဆိုအဲ့တောင်းရင်းမြေတစ်လျှောက်ဒီဖလူတုတ်ထက်ခွေးတုတ်ထက်ခွေးရနေပြီးတော့တောက်ခက်ဝလီနောက်ဒီဘဘူအဲ့တလျှောက်လုံးကစစ်နေကြီးဖြစ်နေတယ်ပေါ့နော်။မနေ့ကဆိုကျွန်တော်သိရတော့ဟိုလေနဲ့လာပြီးတော့ကျဲတာရှိတယ်။ဒုက္ခတွေရာတော့ကြည့်လို့ရပေါ့နော်။သူတို့ဘေကင်းမဲ့နေရာကိုသူတို့ရှောင်ချားနေရရှိတယ်။
ကရင်ပြည်နယ်မြောက်ရီခရိုင်လေးကေကော်ဒေသမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီး9လကျော်ကြာတဲ့အထိဒေသခံတွေဟာနေရာရင်းကိုမပြောင်းနိုင်ကြပဲတောင်ရင်းမြေတစ်လျှောက်မှာပုန်းခိုပြီးတော့နေထိုင်နေရတာပါတိုက်ပွဲတွေကမငြိမ်သက်သေးတာကြောင့်တချို့ကျေးရွာသားတွေဟာနေရာရင်းကိုမပြောင်းရဲကြသေးတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်9000ထက်မနည်းဟာတောင်ရင်းမြေနီးမှာပဲနေထိုင်နေရဆဲဖြစ်ပါတယ်ရှင်